ရှင်များရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်အောင်စုမှတရင်လာနေကကျမရဲ့ဝန်ထမ်းတွေကို COVID-19 ကာကွယ်ဆေးစထိုးပေးပါပြီ Pfizer BioNTech ရဲ့ COVID-19 ကာကွယ်ဆေးကိုတနိုင်ငံလုံးဖြန့်ချီပေးနေတာနဲ့အတူပဲလူလူကြားကာကွယ်ဆေးရဲ့ဘေးကင်းထိရောက်မှုအပေါ်ယုံကြည်လာဖို့ကိုလည်းဆောင်ရွက်နေကြပါတယ်
I've been waiting for this day forever.
ဒီကနေ့ကိုရောက်ဖို့အတွက်ဆောင့်ဝံ့ရပါရှင်။ကျွန်မတိတ်ကိုပြောပါရစေ။ကာဝယ်ဆေးထိုးဝင့်ရတဲ့အတွက်တိတ်ကိုလည်းကျေးဇူးတင်ပါရစေ။လောင်းတဲ့လတွေအတွက်မှာကဘာတလောကလူတွေလည်းဒီတဲ့ပို့ပြီးကာဝယ်ဆေးတွေထိုးဝင့်ရမယ်လို့မျှော်လင့်ပါရစေ
။ပထမဆုံးကာကွယ်ဆေးထိုးခဲ့သူကအရေးပေါ်လူနာတွေကိုစောင့်ရှောက်ပေးရတဲ့သူနာပြုဆရာမဆန်ဒရာလင်းစေးပါ။နယူးယောက်ပြည်နယ် Long Island Jewish Medical Center မှာတာဝန်ထမ်းဆောင်ပါတယ်။သူနာပြုဆရာမလင်းစေးကတော့ကာကွယ်ဆေးကိုစိတ်ချလက်ချရှိစေဖို့တိုက်တွန်းသွားပါတယ
်။ I feel great. It didn't feel any different from receiving.
နေလို့ကောင်းပါတယ်။နှစ်တိုင်းထိုးနေကြတုပ်ကွေးကာကွယ်ဆေးထိုးရတယ်လို့ပါပဲ။ကျွန်မရဲ့ဝန်ထမ်းဖြစ်ရတာကိုလည်းဂုဏ်ယူတယ်လို့ကာကွယ်ဆေးကဘေးကင်းတယ်ဆိုတော့ကိုလူတွေပို့ပြီးယုံကြည်လာအောင်အခုလည်းလက်တွေပြသခွင့်ရတဲ့အတွက်လည်းစိတ်ကိုဂုဏ်ယူပါတယ်။အားလုံးလည်းကာကွယ်ဆေးထိုးကြဖို့အတွက်တိုက်တွန်းပါတယ်။
Northwell Health ရဲ့ဝန်ထမ်းကျန်းမာရေးဆိုင်ရာညွှန်ကြားရေးမှူးဒေါက်တာမီရှဲချက်စတာကအမေရိကန်မှာ COVID-19 ကာကွယ်ဆေးကိုပထမဆုံးထိုးနှံပေးခဲ့သူပါ
while given the vaccine as a clinician you
ဆရာဝန်တဦးအနေနဲ့ကာကွယ်ဆေးထိုးပေးတဲ့အခါမှာလူနာကိုပဲအာရုံစိုက်ရပါတယ်ဒါကြောင့်ကျွန်မကကာကွယ်ဆေးထိုးတာကိုအာရုံစိုက်ပါတယ်ကျွန်မတို့ကပထမဆုံးဆိုပြီးတော့အားလုံးကပြောကြပေမဲ့ကျွန်မတို့တော့တိတ်ပြီးထူးထူးတွေမရှိလာပါဘူးဒါပေမဲ့စိတ်လှရှားစရာကောင်းပါတယ်
နယူးယောက်လင်းတော်ဟေးဆေးရုံကအရေးပေါ်ဌာနအကြီးအကဲဒေါက်တာရီးဖ်မိုက်ကယ်ဒူရိုဆဲလ်ကကိုဗစ် -19 ဆေးအထူးခံတဲ့ဒုတိယမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်ဒီနေ့ကသိပြီးတော့အရေးကြီးတယ်လို့မျှော်လင့်ချက်တွေလည်းရှိလာတဲ့နေ့ပါတဲ့ကာကွယ်ဆေးထိုးရတော့မယ်ဆိုရင်လက်တွေ့တွေ့ရှိချက်တွေအပေါ်မှာစိတ်ချလက်ချယုံကြည်မှုအပြည့်နဲ့ထိုးနိုင်ဖို့အရေးကြီးပါတယ်လို့သူကပြောသွားတာဖြစ်ပါတယ်အမေရိကန်မှာပထမဆုံးအနေနဲ့ COVID-19 ကာကွယ်ဆေးထိုးနိုင်ခဲ့တဲ့အတွက်ဂုဏ်ယူတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကလည်း Twitter လူမှုကွန်ရက်မှာရေးပါတယ်။အမေရိကန်ပြည်ထောင်စုတဝန်ကကျန်းမာရေးဝန်ထမ်းတချို့တနင်္လာနေ့မှာ Pfizer နဲ့ BioNTech တို့ရဲ့ COVID-19 ကာကွယ်ဆေးထိုးနှံမှုစတင်လိုက်ပြီးတဲ့နောက်မှာအများပြည်သူကြားကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုအပေါ်စိတ်ချလက်ချရှိလာအောင်လဲဆောင်ရွက်သွားမယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး Alex Azar ကသတင်းစာရှင်းလင်းပြောဆိုသွားပါတယ်
။ Like so many Americans I eagerly await the day when I can go receive a safe and effective
တခြား American တွေနီးတူပါပဲ။ဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးထိုးခွင့်ရမယ့်နေ့ကိုကျွန်တော်စောင့်နေပါတယ်။ကျွန်တော်မိသားစုထိုးခွင့်ရမယ့်နေ့ကိုလည်းစောင့်နေပါတယ်။ရှိလာမယ့်သတင်းပတ်တွေအတွင်မှာတော့ကျွန်တော်နဲ့အတူဌာနရင်းကအများပြည်သူကျန်းမာရေးဆိုင်ရာဦးဆောင်သူတွေကဒီကာကွယ်ဆေးတွေဟာအလွန်ဘေးကင်းပြီးထိရောက်မှုရှိတဲ့အကြောင်းအမေရိကန်ပြည်သူတွေကိုအသိပေးနိုင်အောင်တွန်းအားပေးဆောင်ရွက်သွားပါမယ်
။အမေရိကန်လူထုအတွက်ကာကွယ်ဆေးပို့ပြီးရလာဖို့ Pfizer နဲ့ဆက်လက်ဆွေးနွေးနေတဲ့အကြောင်းလဲ Operation Raspi ရဲ့အကြံပေးအရာရှိချုပ်ကပြောပါတယ်။ကြီးတပ်ဗိုလ်ချုပ်ကြီး Gustav Panna ကအစိုးရရဲ့ Operation Raspi အဖွဲ့ပူရဲကောင်းဆောင်ဖြစ်ပြီး COVID-19 ကာကွယ်ဆေးဖြန့်ဖြူးမှုအပိုင်းကိုကြီးကြပ်သူဖြစ်ပါတယ်
။ There's a storm that's coming into the northeast.
ဗုဒ္ဓဟူးကြာသပတေးနဲ့တောက်ကြနေပြီမှာအရှင်းမြောက်ပိုင်းတစ်လျှောက်မုန်တိုင်းဝင်လာဖို့ရှိပါတယ်။အနောက်မြောက်ပိုင်းမှာလည်းအင်္ဂါဗုဒ္ဓဟူးနဲ့ကြာသပတေးနေတို့မှာမုန်တိုင်းကြီးတစ်လုံးဝင်ရောက်တိုက်ခိုက်မဲ့အခြေအနေရှိပါတယ်။ရာသီဥတုအနေအထားကအခက်အခဲဖြစ်လာနိုင်ပါတယ်
။ဒီသတင်းပတ်ကွန်ပိုင်းမှာ Pfizer နဲ့ BioNTech ရဲ့ COVID-19 ကာကွယ်ဆေးအလုံးကြီး 1.6 သန်းကိုပထမအသုတ်အနေနဲ့နိုင်ငံတဝန်းကနေရာ636နေရာကိုပို့ဆောင်ဖြန့်ဖြူးဖို့အစိုးရကစီစဉ်ထားတာပါ။နောက်ကာကွယ်ဆေးတစ်ခုဖြစ်တဲ့ Moderna Inc. ရဲ့ COVID-19 ကာကွယ်ဆေးကလည်းအစောဆုံးဒီသတင်းပတ်ထဲမှာအသုံးပြုခွင့်ရမယ်အနေအထားရှိပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ရောဂါဖြစ်ပွားသူအရေအတွက်16.2%သန်းနဲ့အများဆုံးဖြစ်ပြီး COVID ကြောင့်သေဆုံးရသူကတနင်္လာနေ့မှာ3,000ကျော်ကိုရောက်ရှိခဲ့ပါတယ်ရှင်။